ဖိလစ်ပိုင်နိုင်ငံမှာပျက်စီးဆုံးရှုံးမှုတွေအပြင်းထန်ကြုံရတဲ့ high-end typhoon မုန်တိုင်းပါဝင်ဒီနေ့ထက်မှအပူပိုင်းမုန်တိုင်းပေါင်း86ခုတက်ခတ်ခဲ့တဲ့အကြောင်းကုလသမဂ္ဂရဲ့ကမ္ဘာမိုးလေဝသဆိုင်ရာအဖွဲ့ WMO ကပြောလိုက်ပါတယ်။ဒါဆိုရင်1982ခုနှစ်ကစလို့နှစ်စဉ်မုန်တိုင်းတက်ခတ်မှုပမာဏရဲ့ပြင်းပြနှုန်းထက်3ခုလျော့နေတဲ့အကြောင်းလည်းပြောဆိုခဲ့တာပါ။အတ္တန်တိတ်သမုဒ္ဒရာထဲမှာဆိုရင်တော့1994ခုနှစ်ကစလို့ဒီနေ့ဟာမုန်တိုင်းအနည်းဆုံးရာသီတစ်ခုဖြစ်တဲ့အကြောင်းလည်းပိုလန်နိုင်ငံဝါဆော့မြို့ကညီလာခံအတွင်းထုတ်ပြန်တဲ့အစိုးရခန်းစာကဖော်ပြပါတယ်။ဒါ့အပြင်ပစိဖိတ်ဒေသအနောက်ပိုင်းမှာတော့နိုဝင်ဘာလဇန်အထိမုန်တိုင်းပေါင်း30တက်ခတ်ခဲ့တဲ့အတွက်နှစ်စဉ်ပြင်းပြနှုန်းထက်အနည်းငယ်ပိုများခဲ့တယ်လို့လည်းဖော်ပြထားတာပါ။ဒီထဲမှာတော့ဖိလစ်ပိုင်မှာပြီးခဲ့တဲ့သတင်းပတ်ထဲတက်ခတ်သွားတဲ့ဟာယန်မုန်တိုင်းပါဝင်တိုင်ဖုန်းမုန်တိုင်းအမျိုးအစား73ခုပါဝင်တယ်လို့လည်းပြောပါတယ်။နေ့တိုင်းတော့တနအီကို84မိုင်ကျော်တဲ့မုန်တိုင်းတွေကိုတော့အတ္တလန္တိတ်ဒေသမှာဟာရီကိန်းဖြစ်သတ်မှတ်ပြီးပစိဖိတ်နောက်မြောက်ဘက်ဒေသမှာတော့တိုင်ဖုန်းဖြစ်သတ်မှတ်ထားတာပါ။ဖိလစ်ပိုင်မှာတက်ခတ်ခဲ့တဲ့ဟာယန်တိုင်ဖုန်းကတော့အပြင်းထန်ဆုံးဖြစ်ခဲ့ပြီးလူပေါင်း9000ကျော်မုန်တိုင်းတန်ခံခဲ့ကြရပါတယ်။ကမ္ဘာပင်လယ်ရေမျက်နှာပြင်ကတော့ဒီနေ့မတ်လတည်းမှာစံချိန်တင်မြင့်တက်ခဲ့ရမှာ1993ခုနှစ်ကစလို့3.2မီလီမီတာမြင့်တက်လာခဲ့တာပါ။အပူချိန်မှာတော့ဒီနေ့2013ခုနှစ်ကအမြင့်ဆုံးနှစ်တစ်နှစ်ဖြစ်ခဲ့တဲ့အကြောင်းလဲ WMO ရဲ့အစိုးရခန်းစာကဖော်ပြထားပါတယ်။